Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ4ရက်ဗုဒ္ဓနေ့ညနေ6:00 to 9:00အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောက်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနာပြည်နယ်မှာဂရေးကျော်သရီးဒေါ်နယ်ထရမ့်အနိုင်ရသွားပါတယ်ဖိလစ်ပိုင်နိုင်ငံကဒုသမ္မတရွေးပွဲမှာတော့ကွာလာလွန်ပူးအာနာရှင်ဟောင်းမာကိုစ်စ်တားဖြစ်သူရှေ့တန်းမှာရောက်နေပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးမှာပ
ါကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလာတွေထဲမှာတော့
ကွာလာပြီးတော့ငွေကြေးမှုကြာတော့လည်းမတွေ့လိုက်ဘူးပေါ့နော်အဲ့ဒီ GD တဲ့နေရာမှာဟောတာဝန်ခံထိုင်တယ
်ကရင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဘာသာရေးပြဿနာနောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးကရင်ပြည်နယ်ဝန်ကြီးချုပ်တွားရောက်ဆစ်ဆေးခဲ့တာကိုအဲဂလီကန်အသင်းတော်ဖအန်သာသနာပိုင်နယ်ရဲ့အထွေထွေအတွင်းရေးမှူးနှော်ဆာဝါကပြောပြခဲ့တာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရှမ်းပြည်နယ်ကတိုက်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့အမေရိကန်ပြည်ထောင်စုသမ္မတလောင်ဖြစ်ရေးကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်သိငီထိုက်တို့ကပြောပြပေးပါမှာရှင်
အမေရိကန်သမ္မတလောင်းအကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနာပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ဂရေးကျော်သရီးဒေါ်နယ်ထရမ့်ဟာသမ္မတလောင်းဖြစ်နိုင်သူတူအဖြစ် Republican Party ရဲ့ဦးဆောင်ကော်မတီ RNC အကြီးအကဲကသုံးလုံးပြောဆိုလိုက်ပါတယ်အကျိုးမဲ့ပေးပွဲမှာတော့ထရမ့်ကမဲအားလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီး Texas ပြည်နယ်ထက်လွတ်တော်မှာ Ted Cruz ကတော့35ရာခိုင်နှုန်းနဲ့ဒုတိယ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့900ရာခိုင်နှုန်းနဲ့နောက်ဆုံးနေရာမှာရှိခဲ့တာပါ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်အရေးအတွက် Trump အနေနဲ့မရနိုင်အောင်ဟန်တာဖို့ကြိုးပမ်းရမှာအရေးကြီးတဲ့ပြည်နယ်မှာရှုံ့နိမ်သွားတဲ့အတွက် Cruz ကတော့သမ္မတလောင်းယူဘကနှုတ်ထွက်သွားပါတယ်မဲပေးဝဲပြီးထောက်ခံသူတွေကိုမင်းငွန်းပြောရမှာတော့မဲဆန္ဒရှင်အနေနဲ့တခြားလမ်းကိုရွေးချယ်ခဲ့ကြပြီးသူ့အတွက်အနိုင်ရနိုင်မဲ့လမ်းဆုံးသွားပြီလို့ပြောဆိုခဲ့တာပါ Trump ကတော့ Indiana ပြည်နယ်မှာအနိုင်ရတာကြီးမားတဲ့အောင်ပွဲဖြစ်တဲ့အကြောင်းပြောဆိုလိုက်သလို Cruz နဲ့ Republican Party ဝင်အဖွဲ့သားတွေဟာရှင်းဖို့မလွယ်တဲ့လူတော်တွေဖြစ်နေချီးကျူးလိုက်ပါတယ် Republican Party ဦးဆောင်ကော်မတီဥက္ကဋ္ဌ Rich Priebus ကလည်းအင်္ဂါနေ့နောက်ပိုင်းမှာအလားတူသတင်းစကားပါခဲ့တယ်လို့နိုဝင်ဘာ3ရက်နေ့ရွေးပွဲမှာ Democratic Party က Hillary Clinton ကိုအနိုင်ယူနေအောင်ပါတီဝင်တွေအတူတကွလက်တွဲဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါဇူလိုင်လတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကဒုတိယနဲ့တတိယအကြိမ်ရွေးကောက်ပွဲတွေမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့မျှော်လင့်နေတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးကစ်စစ်ကတော့ဆက်လက်ရှင်ပြိုင်သွားအောင်မှာဖြစ်တဲ့အကြောင်းပြောခွင့်ရသူကပြောဆိုသွားပါတယ
် Republican Party ရဲ့သမ္မတလောင်းဖြစ်လာရေးရှင်ပြိုင်ဖို့ Donald Trump စတင်ဝင်လာခဲ့ချိန်တုန်းကနိုင်ငံတော်ဝန်ကောက်ခံတဲ့လူမှုဆန္ဒအကျိုးကောက်ခံမှုတွေကနှစ်ပေါင်းများစွာပြည်နယ်အုပ်ချုပ်ရေးမှုတွေအထက်လွှတ်တော်အမတ်တွေဖြစ်တာဝန်ထမ်းဆောင်ခဲ့ကြတဲ့များပြားလာတဲ့ဝိုင်းရင်နိုင်ငံရေးသမားတွေရဲ့နောက်မှာပဲရှိမယ်လို့ဖော်ပြခဲ့ကြတာပါမနေ့အင်္ဂါနေ့ညမှာတော့ Donald Trump ကပါတီရင်းဆယ်လကြာရှင်ပြိုင်မှုတွေမှာတခြားပြိုင်ဘက်အားလုံးကိုကြောဖြတ်နိုင်ခဲ့ပြီးသမ္မတရွေးကောက်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ရှင်ပြိုင်လာရမယ့်အနေအထားကိုရောက်ရှိလာခဲ့ပါပြီ Trump ဟာနိုင်ငံရေးလောကကြီးတစ်ခုလုံးကိုကိုင်လှုပ်လိုက်တာပါ Republican တွေအတွက်တင်မဟုတ်ပါဘူးဘာတွေဖြစ်လာမလဲဆိုတာကိုသိကြတယ်လို့ယူဆကြတယ်နိုင်ငံရေးဝေဖန်သုံးသပ်သူတွေပါအံ့ဩမင်းသက်ခဲ့ရပါတယ်လို့ Indiana တက္ကသိုလ်ရဲ့ပါမောက်ခပေါ်လ်ဟမကပြောပါတယ်ထရန့်အနေနဲ့အင်ဒီယားနာပြည်နယ်မှာအနိုင်ရလိုက်တာကြောင့်ဇူလိုင်လမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်ခင်ပါတီရဲ့သမ္မတလောင်းဖြစ်ရေးအတွက်ညီလာခံကိုယ်စားလှယ်အရေးအတွက်ပြည့်မီသွားစေနိုင်တာလည်းဖြစ်ပါတယ်တက်ဆက်အထက်လွှတ်တော်အမတ်တက်ခရုစ်နဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကတ်စစ်တို့ကရှင်ပြိုင်မှုတွေအတွင်ဒေါ်နယ်ထရန့်ကိုဟန်တားနိုင်မှုအတွက်ပါတီညီလာခံကိုယ်စားလှယ်တွေတက်နိုင်တယ်လို့ရဖို့ကြိုးစားခဲ့ကြပါတယ်ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတော့မနေ့အင်္ဂါနေ့ညကပဲပါတီရဲ့သမ္မတလောင်းရှင်ပြိုင်မှုကနေတက်ခရုစ်နှုတ်ထွက်ဖို့အကြောင်းဖန်ခဲ့ရပါတယ်။ဂျွန်ကတ်စစ်ကတော့ပါတီညီလာခံကိုယ်စားလှယ်အများစုရရှိဖို့အခွင့်အလမ်းမရှိတော့ပေမဲ့ပါတီညီလာခံမှာတနည်းတစ်ပုံဖိအားပေးနိုင်ရင်မျှော်လင့်ချက်နဲ့ဆက်ပြီးရှင်ပြိုင်နေပါတယ်။ Democratic Party ရင်သမ္မတလောင်းရှင်ပြိုင်မှုမှာတော့ဘာမှအထက်လွှတ်တော်အမတ် Bernie Sanders က Indiana ပြည်နယ်ရွေးချယ်ပွဲမှာအနိုင်ရပါတယ်။ပြန်ပဲ Hillary Clinton ကိုမှီဖို့အတော်လေးကြိုးစားရအောင်မှာဖြစ်ပေမဲ့အဆုံးထိဆက်ပြီးရှင်ပြိုင်သွားမယ်လို့ Mr. Sanders ကပြောဆိုထားပါတယ
်။စီးရွေးနိုင်ငံမှာပြပြသွားတဲ့ပြစ်ခတ်ရဲ့စည်းသဘောတူညီချက်ပြန်လည်ရရှိနိုင်မယ့်စီစဉ်တရက်ကိုအပိသက်ရေးဆွဲနိုင်မှု American Russia နဲ့ကုလသမဂ္ဂတို့ကဥဆောင်တဲ့ဖွဲ့တော်ကကြိုးစားနေပါတယ်။စီးရွေးအစိုးရနဲ့အတိုက်ခံလက်နက်ကင်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အတွက် နိုင်ငံစုံပူးပေါင်းပြီး IS သွေးကြွတွေတပ်ဖြည့်ကြီးပတ်မှုတွေမှာထိခိုက်မဲ့အခြေအနေတွေနဲ့လည်းကြုံနေရတာပါ။အပြစ်ကပြန်လည်ရပ်ဆန်းနိုင်မှုအတွက်စစ်ဘက်ဆိုင်ရာချင်းချင်းဆက်သွယ်မှုတွေအပါအဝင်သက်ဆိုင်ရာအဖွဲ့တွေကြားအသေးစိတ်တွေကိုညှိနှိုင်းနေတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးချွန်ကယ်ရီကပြောဆိုခဲ့ပါတယ်။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးခိုးစလဲစတက်ဖန်တွင်းမစ္စတူရာပါဝင်တာဝန်ရှိသူတွေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအရေးပေါ်အစည်းအဝေးကျင်းပပြီးနောက်တစ်နေ့အင်္ဂါနေ့မှာပဲဝန်ကြီးကယ်ရီကပြောဆိုလိုက်တာပါ။ဝန်ကြီးကယ်ရီကရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့နဲ့လည်းတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်။စီးရီးယားနိုင်ငံကအပြစ်ခတ်ရစေးသဘောတူညီချက်အကောင့်ထဲပေါ်နေတဲ့အဖွဲ့ကိုတော့အမေရိကန်နဲ့ရုရှားတို့ကပူးတွဲကြီးကြပ်နေကြတာပါ။အင်္ဂါနေ့စောပိုင်းမှာတော့အပြစ်ခတ်ရစေးသဘောတူညီချက်ဟာနိုင်ငံပိုင်းလောက်အတွင်းမှာကိုရရှိနိုင်တယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂထူးခိုးစလဲနဲ့မော်စကိုမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ရုရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုထားတာဖြစ်ပါတယ်
။အီရန်နိုင်ငံမြောက်ပိုင်းမှာအစွန်းရောက်စစ်သွေးကြွ IS အဖွဲ့ကခတ်ပက်ရှမာကာတပ်ဖွဲ့စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာမှာ US Navy SEAL American ရေတပ်အထူးတပ်ဖွဲ့ဝင်တအူအင်္ဂါနေ့ကကြာဆုံးခဲ့ပါတယ်။ပက်ရှမာကာတပ်ဖွဲ့တွေတိုက်ခတ်ခံရချိန်မှာစရုတ်ထမြောက် Charles Kitty ဟာမိုဆူးမြို့မြောက်ပိုင်းကပက်ရှမာကာတပ်ဖွဲ့တွေကိုစီးရီးအကြံဉာဏ်တွေနဲ့အကူအညီတွေပေးနေတာဖြစ်တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ Kitty ဟာဆိုရင်နာမည်ကြီးစီးပွားရေးလုပ်ငန်းရှင်ကြီးတဦးရဲ့မြေဖြစ်ပါတယ်။1980ပြည်လွန်နှစ်တွေကအမေရိကန်ငွေစုငွေကြေးလုပ်ငန်းကြီးတွေကြာရှုံးခဲ့ရတဲ့အရှုပ်တော်ပုံမှာပါဝင်ပတ်သက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးရဲ့မြေဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့တွေရဲ့ IS အဖွဲ့ချေမှုန်းရေးစစ်စင်ရေးစတင်ခဲ့တဲ့2014ခုနှစ်ကစလို့အီရတ်မှာတတိယမြောက်အမေရိကန်စစ်တီတူကြာဆုံးတာဖြစ်ပါတယ်။ IS စစ်သွေးကြွတွေကမိုဆူးမြို့တောင်ပိုင်းနဲ့မြောက်ပိုင်းအရက်တွေမှာရှိတဲ့ခတ်တပ်ဖွဲ့တွေရဲ့ရှေ့တန်းနေရာအများအပြားကိုအင်္ဂါနေ့အာယုံတက်ချိန်မှာဗက်ပေါင်းစုံကနေထိုးစစ်ဆင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာငွေတန်းပေါင်းများစွာကိုအလွဲသုံးစားလုပ်ပြီးလူခွင့်ရေးချုပ်ဖောက်မှုတွေဖြစ်အောင်လဲခွင့်ပြုခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့ကွယ်လွန်သူဖိလစ်ပိုင်သမ္မတဟောင်းဖာရီနက်မာကိုစ်ရဲ့သားဖြစ်သူဟာဒုသမ္မတဖြစ်ရှင်းပြရမှာထိတ်ဆုံးနေရတာရှိနေပါတယ်ဖာရီနက်မာကိုစ်ဂျူနီယာကတော့မေလ9ရက်နေ့ချင်းပတ်မဲ့ရွေးကောက်ပွဲမတန်ခင်ထောက်ခံမှုတွေရရှိရေးကြိုးပမ်းနေတာပါဘုံဘုံလို့လဲလူသိများတဲ့အသက်58နှစ်အရွယ်သားဖြစ်သူမာကိုစ်ရဲ့အလုသမားနေမင်းကုန်းမှာတော့လူလူကရင်ဆိုင်နေရတဲ့ပြဿနာတွေအလုသမားတွေရဲ့ပြဿနာတွေကိုအပြောနဲ့မဟုတ်ပဲလက်တွေ့ဖြစ်ရှင်းသွားမှာဖြစ်တဲ့အကြောင်းဂရုပြုပြောဆိုခဲ့ပါတယ်ထောက်ခံသူတွေကတော့အတိတ်ကအမားတွေကနေသင်ငန်းစာယူပြီးတိုင်းပြည်အတွက်အကျိုးရှိအောင်လုပ်နိုင်မဲ့ဒုသမ္မတတူဖြစ်လာလိမ့်မယ်လို့မျှော်လင့်နေကြတာပါတိုင်းပြည်ရဲ့ဗဏ္ဍာငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုတော့ဆွဆွဲချက်တွေနဲ့လူလူရဲ့အုံချမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဖခင်ဖြစ်သူမာကိုစ်ကတော့နောက်ပိုင်းမှာတိုင်းပြည်ကနေထွက်ခွာခဲ့ရတဲ့အထိဖြစ်ပါတယ်ဒုသမ္မတလောင်းအဖြစ်ရှင်ပြန်နေတဲ့သားဖြစ်သူမာကိုစ်ကတော့အတိတ်ကိုပြောင်းလဲနိုင်မှာမဟုတ်တဲ့အတွက်အနာဂတ်ကိုသာမျှော်ကြည့်ကြဖို့လဲမိန့်ခွန်းမှာထပ်သွင်းပြောဆိုထားတာပါဖိလစ်ပိုင်သမ္မတဘနီနိုအကွီနို3ကတော့တောင်းပန်စကားပြောဖို့ဖိအားပေးနေပေမဲ့လက်ရှိထက်လွတ်တော်အမှတ်တာဝန်ယူထားတဲ့မာကိုစ်ဂျူနီယာကတော့သူမလုပ်ခဲ့တဲ့ကိစ္စအတွက်မတောင်းပန်နိုင်ဘူးလို့လည်းငြင်းဆန်ထားပါတယ်
။အိန္ဒိယနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကဆုပ်ယုပ်မှုဘက်ကိုဦးတည်နေတယ်လို့အမေရိကန်ကော်မရှင်တစ်ခုရဲ့အစီရင်ခံစာမှာဖော်ပြလိုက်တာကိုအိန္ဒိယဘက်ကပြင်းပြင်းထန်ထန်ပြန်လည်ခြေပပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်းအိန္ဒိယနိုင်ငံမှာဘာသာရေးကွဲပြားမှုတွေကြောင့်တီးခံနိုင်မှုကျဆင်းလာခဲ့တယ်လို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေလည်းတိုးခဲ့တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ကမကြာခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတော့အိန္ဒိယလူမှုအတိုင်းဝိုင်းနဲ့အခြေခံဥပဒေကိုကြာကြာနာနာနားလည်မှုမရှိတဲ့ဒီအစီရင်ခံစာကိုအလေးထားမှာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယနိုင်ငံဟာခိုင်မာတဲ့ဒီမိုကရေစီအခြေခံမူတွေနဲ့ဖွဲ့စည်းထားတဲ့မရူကွဲပြားမှုတွေကိုလက်တင်ခံတဲ့လူမှုအသိုင်းအဝိုင်းတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့အခြေခံဥပဒေဟာဆိုရင်လေဘာသာရေးလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတွေအလုံးအတွဲမူလအခွင့်အရေးတွေကိုအာမခံချက်ပေးထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဗီကာဆွာရက်စ်ကပြောဆိုပါတယ် USCIRF ရဲ့အစီရင်ခံစာမှာတော့အိန္ဒိယနိုင်ငံတွင်းကလူနည်းစုလူမှုအသိုင်းအဝိုင်းတွေအထူးသဖြင့်ခရစ်ယာန်တွေမွတ်စလင်တွေနဲ့စစ်အသိုင်းအဝိုင်းတွေဟာလူများစုဟိန္ဒူအမျိုးသားရေးအုပ်စုတွေရဲ့ဖိနှိပ်မှုထိပါးစော်ကားမှုနဲ့အကြမ်းဖက်မှုတွေနဲ့ကြုံတွေ့ကြရတယ်လို့ဖော်ပြထားပါတယ်
ကရီးယားနိုင်ငံကဖော့တ်မန်ကာရီမြို့မှာတော်မီပြင်းထန်လောင်ကျွမ်းနေတဲ့ကြောင့်မြို့ထဲမှာရှိသမျှလူကြီးတသိန်းလုံးနေရက်ကနေဘေးလွတ်ရာပြောင်းရွှေ့ဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်ပြည်သူလူထုဘေးကင်းလုံခြုံရေးမြို့ထဲကနေဘေးကင်းလုံခြုံမှုရှိရှိနဲ့ထွက်ခွာနိုင်ရေးကိုအပြည့်အဝအာရုံစိုက်ဆောင်ရနေသလိုမြို့ကိုထိန်းနိုင်ဖို့လည်းအစွမ်းကုန်ဆောင်ရနေတဲ့အကြောင်းလဲအယ်ဘာတာခရိုင်ဟုတ်ချွေရီမှုရုရှားနော်တလီကပြောဆိုခဲ့ပါတယ်အစောပိုင်းမှာတော့အယ်ဘာတာခရိုင်အလယ်ပိုင်းမှာလူ3000လောက်ကဘေးလွတ်ရာပြောင်းရွှေ့ဖို့အာဏာပိုင်တွေညွှန်ကြားခဲ့ပေမဲ့အခုခါမှာတော့ဒေသခံတွေအားလုံးပြောင်းရွှေ့ရတဲ့အထိဖြစ်လာခဲ့တာပါအပူချိန်30ဒီဂရီဆယ်စီယပ်နီးပါးတိရှိနေတဲ့အချိန်မှာပဲလီတန်နုံပြင်းထန်လာတာကြောင့်အစောပိုင်းမှာမီးကိုထိန်းထားနိုင်ပေမဲ့အခုခါမှာပိုပြီးဆိုးဝါးလာခဲ့တာပါလူနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတချို့လည်းမီးလောင်ကျန်းမှုတွေခံခဲ့ရပါတယ်မီးတိုင်းအင်အားတရားကျော်ထပ်တိုးထားတဲ့အပြင်ရဟယင်တွေနဲ့ဝင်းကနေရေဖြန့်ပြီးမင်းကြီးတက်ဖို့လည်းကြိုးစားနေရတာပါကနေဒါဝန်ကြီးချုပ်ကတော့အယ်ဘာတာခရိုင်အုတ်ချွေရီမှုနဲ့သူစကားပြောဆိုခဲ့ပြီးဘိုးဆူရကနေအကူအညီတွေပေးဖို့လဲကန့်လန့်ထားတဲ့အကြောင်းသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်ပေါ်ကနေသတင်းကြေညာချက်ထုတ်ပြန်ထားပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော်ကကျောင်းတစ်ခုထဲမှာသတင်းပတ်အနှဲငယ်ချခိုးလုံနေကြတဲ့ရွှေပြောင်းအခြေချသူတွေကိုရဲတွေကခေါ်ထုတ်တဲ့အချိန်မှာကျောင်းပြင်ဘက်ကဆန္ဒပြသူတွေကိုမျက်ရည်ရိုပုံတုံးပြီးလမ်းရှင်းခဲ့ပါတယ်။ပြန်လည်ပြင်ဆင်မှုအတွက်အလွတ်ထပ်ထားတဲ့ပါရီမြို့တော်အရှိမြောက်ဘက်ကကျောင်းကိုအနည်းဆုံးရွှေပြောင်းအခြေချသူ150လောက်ဝင်ရောက်နေထိုင်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့သူတို့ကိုကျောင်းကနေဖယ်ရှားဖို့ရဲတွေရောက်ရှိခဲ့ကြတာဖြစ်ပါတယ်။ Direct from Washington The Voice
of America The VOA နောက်ဆုံးရသတင်းတွေကိုကိုအောင်လုံးဦးနဲ့မတင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အရင်ဦးဆုံးတော့ကရင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဘာသာရေးပြဿနာနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကွန်တော်ကျေးရွာမှာရှိတဲ့အက်ဂလီကန်ခရစ်ယန်ဖျားချောင်းဝင်းအတွင်းမှာမြိုင်ကြီးငူဆရာတော်ကဒီရက်ပိုင်းအတွင်းဒုတိယမြောက်ဇေဒီတစုကိုထမှန်တဲလိုက်ပြီးတိန်ချောင်းဆောက်လုပ်ဖို့ပြင်ဆင်နေပါတယ်လောလောဆယ်မှာကရင်ပြည်နယ်ဝန်ကြီးချုပ်ကအခြေအနေကိုတွားရောက်စစ်ဆေးစုံစမ်းနေပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့အချင်းယူဖြည့်ရှင်းဖို့ပြောဆိုထားပါတယ်သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့လိုင်းပွဲမြို့နယ်ကွန်တော်ကြီးွာရှိဖះเจ้าမှာပြီးခဲ့တဲ့ဧပြီလနောက်ဆုံးပတ်တွင်ကဇေဒီတစုကိုမြန်ကြီးငူဆရာတော်ကတည်ထားခဲ့ပြီးအင်္ဂါနေ့ကတော့နောက်ထပ်ဇေဒီတစုကိုထပ်မံတည်ထားခဲ့တာဖြစ်ပါတယ်လက်ရှိကွန်တော်ကြီးွာကအခြေအနေကိုအင်္ဂလိပ်ကအသင်းတော်ကဖက်အန်သာသနာပိုင်နယ်ရဲ့အထွေထွေတွင်းမှုနော်ဆာဝါကအခုလိုပြောပါတယ်
ဇေဒီကတော့မနေ့ညနေ3နာရီခွဲကပြေပြီးသွားပါပြီဒါပေမဲ့ထိတော့မတင်ရသေးပါဘူးရှင်ဟုတ်ကဲ့စိတ်ကြတော့အခုတနေ့ရိုက်ပြီးပါပြီရှင်ပါတီကနော်အာဒီကပြည်သူဝင်နေမှာတော့ဒုတိယအစုသားတာအက်ဂလီကန်ဖျားချောင်းပါဖျားချောင်းနာမည်ကရှင်မာကု
ပရမဇေဒီတစုတည်ပြီးတဲ့နောက်မှာသက်ဆိုင်ရာကိုအတိပေးတင်ပြခဲ့တယ်လို့လဲနော်ဆာဝါကပြောပါတယ
်အာကျွန်တော်တို့ကသက်ဆိုင်ရာမြို့နယ်အပြည်နယ်ဟုတ်ချုပ်ရေးမှုရောသာသနာရေးဘက်မှာရောအာနောက်ပြီးတော့တန်ခါနိုင်ငံဘက်မှာရောပေါ့နော်ကျွန်တော်တို့အဲ့ဒါကိုတော့အာကျွန်တော်တို့ဟိုစာတင်ထားတာရှိပါတယ်အာနောက်တစ်ခုကတော့ကျွန်တော်တို့ဒီပြည်ဆောင်စုအုံကြီးရှိတယ်ကျွန်တော်တို့စာတင်ထားတာလည်းရှိတယ်ပေါ့နော်အာနောက်တစ်ခုကတော့အာသာသနာပိုင်ချုပ်ရုပ်ဆိုတာကြောင့်ချန်ကုန်မြို့မှာရှိတယ်ပေါ့နော်သာသနာပိုင်ချုပ်ရုပ်ကသာသနာပိုင်ကြီးများနေပြီးတော့လည်းပဲအာမိတ္တရာခံစားနေသူတို့ဒီအခြေအနေမှာတင်ပြတဲ့စာတစ်စောင်လေးတွေတမဒရုပ်တွေကျွန်တော်တို့စာတင်ထားတာရှိပါတယ်လို့
ဒီလိုတင်ပြပြီးတဲ့နောက်မှာပြည်နယ်အစိုးရကတာဝန်ရှိသူတွေကိုတော့ကြေးရွာကိုလာရောက်ပြီးကြီးစုစစ်ဆေးခဲ့တယ်လို့ဒီကနေ့နေခင်းမှာလည်းပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်လာရောက်ခဲ့တယ်လို့ပြောပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်တွားရောက်ကြီးစုစစ်ဆေးခဲ့တဲ့အခြေအနေကိုတော့နော်ဆာဝါကအခုလိုပြောပါတယ်
။အစိုးရထူးထူးရောမရှိခင်သူကလာပြီးတော့ဝန်ကြီးမှုဆရာတော်နဲ့တော့မတွေ့လိုက်ဘူးပေါ့နော်။အဲဒီ GD တဲတဲ့နေရာမှာတာဝန်ခံထိုင်နေတယ်ဆရာတော်တကားတော့ရှိတယ်။အဲဒီဆရာတော်တကားကိုသူကညာဖူးပြီးတော့စကားပြောတာပေါ့နော်အာပြောတာကတော့ဒီအာသူဝင်းချုပ်ရဲ့ပေါ့နော်ဒီအာအရှင်ကြီးနဲ့မှာသူနေရနှစ်ပေါင်းဘလောက်ကြာပြီဆိုတဲ့အကြောင်းပြီးလို့ရှိရင်နှစ်ပေါင်းဘလောက်ကြာပြီဆိုတဲ့အကြောင်းဒီလိုမျိုးဟာကိုပေါ့နော်သူကနေပြီးတော့ဒီလိမ့်ဆောင်ရှင်နေဆိုတဲ့အကြောင်းပေါ့နော်အဲအဲ့ဒါကိုသူကမိတ္တရခံပါတယ်ပေါ့နော်ဒီဟာလို့သိရတယ်လည်းအဲအဲ့လိုအသာပါတော့သူကသူကသူ့လိုမျိုးရှိတယ်
ပြီးခဲ့တဲ့လပိုင်းအတွင်းကကရင်ပြည်နယ်အတွင်းကခရီးယံဖျားချောင်းနှစ်ချောင်းရဲ့ဝင်းအတွင်းမှာဇေဒီနှစ်စုတည်ထားခဲ့တယ်လို့အစ္စလမ်ဘာသာဝင်တွေရဲ့ဗလီအဆောက်အုံအတွင်းမှာလည်းဇေဒီတစုတည်ထားခဲ့တာတွေရှိပါတယ် မြန်ကြီးငူဆရာတော်ကဒီလိုဆောင်ရွက်နေတဲ့အပေါ်မှာတော့တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရာဦးအောင်ကိုကတန်ခါကိစ္စကိုတန်ခါတွေကဖြေရှင်းဖို့ဂိုင်းပေါင်းစုံတန်ခါနိုင်ရကအဖွဲ့အစည်းဝေးကဆုံးဖြတ်ထားကြောင်းနဲ့ဒီရေးကိစ္စကိုကရင်ပြည်နယ်တန်ခါနိုင်ရကအဖွဲ့ကဖြေရှင်းသွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဒီရေးကိစ္စကိုအချိန်ယူပြီးဆောင်ရွက်ဖို့လိုအပ်ကြောင်းနဲ့သတင်းမီဒီယာတွေကိုအခုလိုပြောဆိုပါတယ်
ဒီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့မှနည်းလေးအငင်းပေါ့ချီမှာအင်းပွားတဲ့အငင်းပေါင်းကြီးလေးအတန်ထွက်လာတယ်နဘလို့လည်းပေါ့လက်တော့ဒါပြီးဘူးတပြင်းဖြည့်ချင်တယ်လို့ရှိရင်နဖက်လက်နဲ့ကြိုက်ခွဲရတယ်အဲ့မှာနည်းလေးပေါ့ပါဝင်ပတ်သက်နေကြတဲ့ခါကျတော့ခုနရှေ့ဆေးရမယ်အမျိုးသားပြန်တဲ့ပြည့်မြတ်ရေးနဲ့ပေါ့ပြည်သူညီငယ်တို့လည်းတိုင်းတာတစ်ခုထိအထူးကြိုက်နောက်ရှိဖြစ်ပေါ်နေပါလေ။နောက်မလို့ဒါဟုလို့စေတိခံဆိုင်ခံပြီးတော့မှခုနပေါ့နော်။ခုနအခြေအခုစောင့်နှိုင်းပြီးတော့မှပြင်းသွားမှုတွေ့ဘူး။ခုနကငါ့ကိုကြည့်စင်တယ်ပါပါ။
လက်ရှိဖျားတဲ့တင်ဆောင်နေတဲ့ကွန်တော်ကြီးရွာမှာအင်ဂျီ300ကျော်လောက်ရှိပြီးခရီးယံဘာသာဝင်မိသားစုက10စုလောက်ပဲရှိတာဖြစ်ပါတယ်ဒီလိုဖျားတီကျောင်းဆောက်ရမှာဒေသခံရွာသားအနည်းငယ်လောက်သာပါဝင်ဆောင်ရွက်တာမျိုးရှိပေမဲ့အများစုကတော့တခြားဒေသကနေလာရောက်ကြတာဖြစ်ပါတယ
်ကရင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဘာသာရေးပြဿနာနောက်ဆက်တွဲအခြေအနေကိုကိုမိုးစောတင်ပြခဲ့တာပါရှင်အခုတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲဖြစ်နေတဲ့အခြေအနေအကြောင်းကိုလည်းတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကအငင်းပွားဝယ်နေမြင်ပိုင်ဆိုင်မှုပြဿနာတွေကြောင့်တအောင်ပလောင်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာ၄ရက်ဆက်တိုက်ရှိနေပါပြီနလနီပါဟရတက်နေခဲ့တဲ့တိုက်ပွဲပြန်လည်ဖြစ်ပွားရတာဟာသူပဲကိုပဲအလုံးဆိုပြီးအပြန်အလှန်ဆွတ်ဆွဲနေကြအချိန်မှာပဲဒေသခံပြည်သူတွေကတော့တွာလာရေးနဲ့စာနာရိတ်ခါဝယ်ယူရေးတွေမှာအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအိမ်ကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတမ်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားမှာမေလ၃ရက်နေ့ကနေဒီကနေ့ထိ၄ရက်ဆက်တိုက်ပွဲဖြစ်ပွားလာခဲ့ပါတယ်ဒီကနေ့မန်တုံကြောင့်မဲနဲ့နန်းခမ်းမြို့နယ်တွင်တိုက်ပွဲ၅နေရာဖြစ်ပွားမှုအခြေအနေကိုတော့တောင်ပလောင်တပ်ဖွဲ့ TNLA ပြန်ကြားရေးရာရှိဇာအိုက်ကျော်ကအခုလိုပြောပါတယ
်ဒီလို9နေရာဖြစ်တယ်တပ်ဖွဲ့ကတော့မနေ့9နေရာလောက်ပဲဆက်တယ်အခုချိန်မီဒီယိုကိုအဲမနေ့ကတော့9နေရာလောက်ဖြစ်တယ်ဒီကျောင်းမဲတဲ့ဆိုင်ရယ်မန်တုံဘက်ဆိုင်ရယ်ဒီနောက်ခံဘက်ဆိုင်ရယ်အခြေခံကြောင့်တော့တစ်ဖက်ရှိတယ်ဒါမှမဟုတ်ခုဒီကတပ်ဖွဲ့ကမဖြစ်လို့ဆိုတော့ကျွန်တော်အသေးစိတ်ရှင်းလို့မရဘူး
တောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာနလသာနီပါတိုက်ပွဲရပ်တန့်နေရာကနေမေလ၃ရက်နေ့ကနေစပြီးတော့ဒီကနေ့ထိရှမ်းပြည်နယ်မန်တုံတီပေါ်နန်းခမ်းကြောင်မဲမြို့နယ်တွင်နေရာနှံ့မှာတိုက်ပွဲဖြစ်ပွားလာခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်စလုံးထိခိုက်မှုတွေရှိနေပေမဲ့အတိအပြည့်ချက်တော့မရရှိသေးပါဘူးအခုလိုတိုက်ပွဲဖြစ်ပွားလာတဲ့အကြောင်းရင်းဟာ TNLA ဘက်ကစတင်တိုက်ခိုက်လာတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်းမိန်ကပြောပါတယ်
သူကစာရီးဝင်တိုက်တာလို့ပြောမှာပေါ့နော်ဗီလာတေးအမိကလေးကသူကတင်တော်တို့ကိုမန်တော်မှရှိတဲ့ဆက်လီမျိုးနဲ့အနောက်ကသူရှိတဲ့တပ်တွေကိုသူစာပြီးတော့သူချစ်ချင်းတိုက်ခဲ့ပါလေအဲ့ဒီမှာလည်းဒီနေရာတော့တိုက်ခဲ့တာပေါ့နော်အဲ့ဒီဒီနေ့ကျော်ခုနှစ်နေရာကျော်မေရောဒီအဲ့ဒီမိုင်းဝီဒီမန်တုံဒီစာပြီးနေမှာရောသူချစ်ချင်းတိုက်ခဲ့နေပါလေ
TNLA အနေနဲ့ကတော့တောင်ပိုင်းရှမ်းပြည်တပ်မတော်ကနေနေမြေကျူးကျော်လာတဲ့အပြင်ဒေသအတွင်းပလောင်လူထုအပေါ်မှာနှောက်ယှက်ပေးလာလို့တိုက်ပွဲဖြစ်ပွားရတယ်လို့ TNLA ပြန်ကြားရေးရာရှိဇာအိုက်ကျော်ကအခုလိုဆက်ပြောပါတယ
်။နေမြေကျူးကျော်မှုချလာတယ်။ဒေသခံလူထုတွေပုံမှန်ဖြီးသွားလာမှုနှောက်ယှက်ပြီးကြတယ်။ဒါပေမဲ့ဒီအချိန်မှာဆက်နေတဲ့လက်ထက်ကတည်းကထောင်ဒေါ်ဆောင်လို့ရှိတယ်။ဒီတောင်တို့ကတစ်ထောင်လောက်ဆက်ကြည့်ကြတာရှိတယ်။သွားလာမှုကြီးရှိရင်လည်းမပြားတိုင်ရဲမှာရှိကြတော့ခဏလေးရှိတယ်။ဒီလိုလူထုတွေလည်းရမ်းလာတော့ဒီဒေသကိုရှင်းပြပြပါမယ်ကျွန်တော်တို့ကဒေသရှိ
တိုက်ပွဲဖြစ်ပွားရာမန်တုံနဲ့နန်းခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ကနေဒေသခံပလောင်ကြေးရွာသားတွေပေါ်မှာစာနာရိတ်ခါနဲ့စေဝါဝယ်ယူမှုအပေါ်စစ်ဆေးကန့်သတ်ထားတဲ့အတွက်အခက်သွေးနေရတယ်လို့နန်းခမ်းဒေသခံသူကအခုလိုပြောပါတယ
်တချို့ရတော့ဒီမိုးတွေရောက်တော့မယ်ဆိုပြီးတော့ဆန်စီဆန်စီအဲဒီတိုင်းလို့ကျွန်တော်တို့ဝယ်ပြီးတော့ထုတ်ထားတာပေါ့မိုးတွေရောက်ပြီးဝယ်ကြမလို့တော့ပေါ့အခုကတော့အဲ့လိုမဟုတ်ဘူးပေးဝယ်ဥပဒေလို့တက်မဲ့ဆန်တယ်အပေါ်ဝယ်လဲဝယ်သွားရင်ဒီပေါ်ရဘလောက်စစ်သားတွေအတွက်ဘာညာတို့အဲ့လိုရှင်းလာပေါ့ကွာတို့လည်းတက်မဲ့ဆန်တယ်တော်တော်လေးတော့ခက်ခဲရှိပါတယ်ခင်ဗျ
တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်းမိန်ကတော့ RCSS အနေနဲ့ဒေသခံပလောင်ရွာသားတွေပေါ်မှာစစ်ဆေးကန့်သတ်မှုတွေပြုလုပ်နေတယ်ဆိုတဲ့ဆွဆွဲချက်ပေါ်ညင်းဆိုခဲ့ပါတယ
်ဒေသတွေမှာသူ့ဥစ္စာတိုက်ကြိုးရေးနေရာမှာလက်ထက်ကြံကိုတာအကူအရဲဆိုတာကိုကျွမ်းလာလေပါပဲ
အဲ့တော့ဒီမှာမှုတွေဖြစ်ပါလိမ့်မယ်တစ်ဖက်ကဆီအောင်ရှင်မတန်လျာဆီအောင်ဆွတ်ဆွဲတာတွေဖြစ်နေမှာလေ
ဒီ NL ခေါ်တမ်းမလောင်တပ်ဖွဲ့နဲ့ RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်လောက်ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတိုက်ပွဲတွေဆက်တင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွင်ရှမ်းရွာသားတွေနဲ့ပလောင်ကျေးရွာသားတွေကိုတန်တရားစိတ်နဲ့နှစ်ဖက်လုံးကဖမ်းဆီးမှုတွေရှိနေခဲ့တယ်လို့တိုက်ပွဲဖြစ်ပွားနေမှုအပေါ်မှာလည်းအပြန်အလှန်သတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းမလောင်တပ်ဖွဲ့တို့အကြားစီရေးပဋိပက္ခချုပ်ငင်းမှုအတွက် UNFC ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေကျောင်းဝင်ညှိနှိုင်းဆောင်ရွက်သွားဖို့အစီအစဉ်ရှိနေပေမဲ့လက်ရှိမှာတိုက်ပွဲပုံမှုပြင်းထန်စွာဖြစ်ပွားနေပါတယ်။နှစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်ပြေးဒုက္ခတွေဖြစ်ပြည်ရွာကနေတိမ်းရှောင်နေရတဲ့အခြေအနေမှာလည်းရှိနေပါတယ်ခင်ဗျာ
။ရှမ်းပြည်နယ်ဘက်ကတိုက်ပွဲဖြစ်နေတဲ့အခြေအနေအကြောင်းကိုနိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေပဲဖြစ်ပါတယ်ရှင်။အခုတော့အမေရိကန်ပြည်ထောင်စုသမ္မတလောင်ဖြစ်ရေးကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေဘက်ကိုကြည့်ကြရအောင်ပါ။American ပြည်ထောင်စုအတွင်းပိုင်းအင်ဒီယားနာပြည်နယ်မှာမနေ့ကကျင်းပတဲ့ပါတီတွင်ပနားမရွေးကောက်ပွဲတွေမှာ Republican Party တွင်ရှေ့ကနေဦးဆောင်နေတဲ့အိတ်ချမ်းမြေဘီလီယံနာသတင်း Donald Trump ကအပြတ်သားအနိုင်ရသွားပါတယ်။သူရဲ့အဓိကပြိုင်ဘက် Ted Cruz ကိုအလွယ်တကူပဲအနိုင်ရလိုက်တဲ့အချိန်မှာပဲအထက်လွှတ်တော်မှ Ted Cruz အနေနဲ့လည်းသမ္မတလောင်းရွေးချယ်ပွဲတွေမှာဆက်ပြီးပြိုင်တော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်။ဒါကြောင့်လည်း Trump အတွက်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့လမ်းတွေရှင်းလင်းသွားစေပါတဲ့ဒီ VOA သတင်းတော်ဂျင်းစမန်လို့ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။အင်ဒီယားနာပြည်နယ်ပါတီရင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုမှာ Donald Trump ကပြိုင်ဖက် Ted Cruz ကိုအပြတ်အသတ်အနိုင်ရလိုက်ပါတယ်။ Republican Party ရင်း Primary လို့ခေါ်တဲ့ပါတီရင်းပနာမရွေးချယ်ပွဲတွေကိုခက်ခက်ခဲခဲဖြတ်သန်းပြီးမှတော့ Trump ဟာပါတီသမ္မတလောင်းဖြစ်ဖို့တည်ချသလောက်ဖြစ်လာပါပြီ။ Donald Trump ကအခုလိုပြောပါတယ
်။ It's a beautiful thing to watch and a beautiful thing to behold.
ကုလအောင်ဝဲဆင်ရတာကိုတွေ့ရမြင်ရတာအင်တန်လှပပြီးတော့စိတ်ချမ်းသာစရာကောင်းပါလေ။အမေရိကန်ပြည်ထောင်စုကိုပြန်ပြီးကြီးကျယ်မြင့်မြတ်လာအောင်ကျွန်တော်တို့လုပ်ပါမယ်
။ Trump ဟာသူ့ရဲ့အာယုံကို Democratic Party ကပြိုင်ဖက် Hillary Clinton စီပြောင်းလိုက်တယ်လို့ Republican Party ဝင်တွေစီလုံးဖို့ကိုလည်းတိုက်တွန်းသွားပါတယ်။ Donald Trump ကအခုလိုပြောပါတယ
်။ And they're calling now and they're calling us all and they're saying we'd love to get on the train.
အားလုံးကတော့တောင်းဆိုနေပါပြီ။ယထာကြီးနဲ့လိုက်ချင်တယ်လို့လည်းပြောနေပါပြီ။ Trump ယထာလို့လည်းခေါ်နေကြပါတယ်။ကျွန်တော်တို့အားလုံးကလည်းဒီလူတွေအားလုံးလိုက်ပါစေချင်ပါတယ်။
ထရမ့်ရဲ့အောင်မြင်မှုက Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့သူ့ရဲ့ဇနီးရဲ့အိမ်ပြူရောအိမ်မက်တွေကိုပြက်ပြဲသွားစေခဲ့ပါပြီ။ပြိုင်ပွဲမှာဝင်ပြိုင်တော့မှာမဟုတ်ဘူးလို့ Ted Cruz ကကြေညာလိုက်တဲ့အတွက်သူ့ကိုအထောက်ခံသူတွေစိတ်ပြတ်သွားခဲ့ရပါတယ်။ Ted Cruz ကသူနှုတ်ထွက်မဲ့အကြောင်းအခုလိုပြောပါတယ
်။ We gave it everything we've got. But the voters chose another path.
ဆောင်းရှိတော့ကျွန်တော်လုတ်ခဲ့ပါတယ်ဒါပေမဲ့လို့မဲပေးသူတွေကတခြားလမ်းကိုယူခဲ့တယ်လीနောက်ပြီးတော့နိုင်ငံရဲ့ရည်ရှိအနာဂတ်အတွက်ရှေ့ဆက်လုတ်ကင်သွားမှာဖြစ်ပေမဲ့လို့သမ္မတလောင်းရွေးချယ်ပွဲတွေကိုစိတ်မကောင်းစွာနဲ့ပဲကျွန်တော်တို့အဆုံးသတ်လိုက်ပါပြီ
Democratic Party ဖက်မှာတော့ Bernie Sanders ကရှေ့ကပြင်နေတဲ့ Hillary Clinton ကိုတည်တည်ကလေးအနိုင်ရသွားပါတယ် Bernie Sanders ကအခုလိုပြောပါတယ
် Millions of people today are beginning to stand upand fight back
လက်တဆုပ်စာတန်းကြွယ်တထေးတွေအတွက်မဟုတ်ဘဲကျွန်တော်တို့အားလုံးကိုကိုစားပြုတဲ့အစိုးရတရက်ဖွဲ့စည်းပေးဖို့တန်းနဲ့ချီတဲ့လူတွေစပြီးတိုက်ပွဲဝင်တောင်းဆိုလာပါပြီ
ခုလိုအနိုင်ရလိုက်ပေမဲ့လဲ Democratic Party ရင်းသမ္မတလောင်းရွေးပွဲတွေမှာ Hillary Clinton ရဲ့ကြီးမားတဲ့အောင်မြင်မှုတွေကိုအပြောင်းအလဲဖြစ်သွားအောင် Bernie Sanders လုံနိုင်တာသိပ်မြင်များဆဆမရှိလာပါဘူးအကြိုလူမှုတဘောရာစစ်တမ်းအရနိုဝင်ဘာသမ္မတရွေးကောက်ပွဲမှာ Trump နဲ့ Hillary Clinton ကိုလူတွေပိုးပြီးသဘောကျနိုင်တာကိုတွေ့ရပါတယ်ဒါပေမဲ့လည်းခမှန်ရခက်တဲ့ Trump ရဲ့သဘောတဘာဝအရာအကျိတ်နဲ့ရှင်းပြမှုတွေဖြစ်လာနိုင်တယ်လို့ Washington အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Bipartisan Policy Center ကသုတေသီ John Fortier ကပြောပါတယ
် But Donald Trump both as a personality is a hard person to run against and he potentially has this appeal that is across party and those are the two strengths
Donald Trump ကသူ့ရဲ့ပင်ကိုယ်တဘာဝကိုကရှင်းပြမှုခက်တဲ့လူတစ်ယောက်ဖြစ်ပါတယ်ပါတီတွင်းမှာလည်းဟိုဘက်ဒီဘက်ဆွဲဆောင်နိုင်တဲ့အလားအလာရှိပါတယ်ဒီအားသာချက်တစ်ခုကပြိုင်ပွဲကိုထင်ထားတာထက်ပိုပြီးအကျိတ်နယ်ဖြစ်အောင် Trump အနေနဲ့လုပ်နိုင်ပါတယ
်။လာမယ့်သတင်းပတ်တွေအတွင်းအထူးထူးရွေးကောက်ပွဲမတိုင်မီမဲဆွဲပွဲတွေမှာတော့ Trump နဲ့ Clinton တို့တယောက်ကိုတယောက်အာရုံပိုဆိုင်လာမယ်လို့ခန့်မှန်းရပါတယ်ရှင်။
မေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေကိုနှမ်းလောင်ပြောပြပေးခဲ့တာပါတစ်ဆက်ထဲမှာပဲအမေရိကန်ပြည်ထောင်စုကသမ္မတကိုဘယ်လိုရွေးချယ်ကြတယ်လဲဆိုတဲ့အစီအစဉ်ကိုလည်းတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအကြိမ်နဲ့လှုပ်ဆောင်နေကြပါပြီဘသူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘယ်လိုတွေလှုပ်ဆောင်နေကြပါသလဲအမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်တယ်လဲဆိုတာ VOA ကနေအခန်းဆက်တင်ဆက်ပေးနေပါတယ်ဒီကနေ့တော့နိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးပြောပြမှာပါမအေးတနာကျော်ကတင်ဆက်ထားပါတယ်ရှင
်အမေရိကန်ပြည်အောင်စုမှက1852ခုနှစ်ကစပြီးအမေရိကန်သမ္မတအမှန်သမျှဟာ Republican Party နဲ့ Democratic Party ဆိုတဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုတည်းကတစ်ခုခုရဲ့အဖွဲ့ဝင်ဖြစ်ပါတယ်ဒီမိုကရက်တီကများသောအားဖြင့်အခွန်ကောက်ကိုတိုးမြင့်ပြီးတော့အဲဒီကနေငွေကိုအစိုးရအစီအစဉ်တွေမှာပို့ပြီးတော့သုံးဆွဲပါတယ်။ Republican တွေကတော့အခွန်ကောက်ကိုနည်းနည်းပဲကောက်ခံမှုစိတ်ကူးပြီးအစိုးရကိုခတ်သေးသေးပဲထားချင်တာပါ။ဒီပါတီနှစ်ခုစလုံးကနိုင်ငံရေးအမြင်မှာလည်းတိတ်ပြီးတော့အစွန်းမရောက်လာပါဘူး။ဒါပေမဲ့ Libertarian, Constitution, Socialist ဒါမှမဟုတ် Green Parties အပါအဝင်ပါတီငယ်တွေကတော့အစွန်းရောက်တဲ့နိုင်ငံရေးအမြင်တွေရှိကြပါတယ်။ဒါမှမဟုတ်လေဘယ်ပါတီနဲ့မှအဆက်ဆက်မှုမရှိဘဲနဲ့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်နိုင်ပါတယ်။အဲ့လိုမျိုးပါတီငယ်တွေတတိပုဂ္ဂလတွေကအင်အားတော့မကြီးလှပါဘူး။ဒါမဲ့လေသူတို့ကအဓိကပါတီကြီးတွေရမယ့်အမေရိကကိုခွဲဝေယူလိုက်တာဖြစ်လို့တမရရွေးကောက်ပွဲမှာအကြီးအကျယ်တက်ရောက်မှုဖြစ်စေနိုင်တာပါ။တချို့နှစ်တွေမှာဆိုအဲ့ဒီအချက်ကပဲတမရရွေးကောက်ပွဲမှာအဆုံးဖြတ်ပေးနိုင်တဲ့အချက်ဖြစ်သွားစေခဲ့ပါတယ်ရှင်။
UA ကနေတင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်တယ်လဲအခန်းဆက်တင်ဆက်ပေးနေတဲ့အထက်ကနိုင်ငံရေးပါတီတွေအကြောင်းကြားခဲ့ရတာပါနောက်ပိုင်းမှာလည်းဆက်ပြီးတင်ဆက်ပေးဖို့ရှိပါတယ်ဆောင်မြောနားဆင်နိုင်ပါတယ်ရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်နောက်9:00ကြာည9:00ကနေ 10:00 အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်တွေကိုကိုအောင်နေဦးကကြေညာပေးမှဖြစ်ပါတယ်
။အမေရိကန်သမ္မတလောင်းအကျိုးမဲပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနာပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ဂရေးကျော်တတိယဒေါ်နယ်ထရန့်မှာသမ္မတလောင်းဖြစ်နိုင်သူတူဖြစ် Republican Party ရဲ့ဦးဆောင်ကော်မတီ RNC အကြီးအကဲကသုံးလုံးပြောဆိုလိုက်ပါတယ်။အကျိုးမဲပေးပွဲမှာတော့ထရန့်ကမဲအလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီး Texas ပြည်နယ်တက်လက်တော်မှာ Ted Cruz ကတော့38ရာခိုင်နှုန်းနဲ့ဒုတိယ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့9ရာခိုင်နှုန်းနဲ့နောက်ဆုံးနေရာမှာရှိခဲ့တာပါ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်အရေးအတွက် Trump အနေနဲ့မရနိုင်အောင်ကြိုးဟန်တားဖို့ကြိုးပမ်းရမှာအရေးကြီးတဲ့ပြည်နယ်မှာရှုံ့နိမ့်သွားတဲ့အတွက် Cruz ကတော့သမ္မတလောင်းရွေးပွဲကနှုတ်ထွက်သွားပါတယ် Republican Party ဦးဆောင်ကော်မတီဥက္ကဋ္ဌ Race Preppers ကလည်းအင်္ဂါနေ့နောက်ပိုင်းမှာနိုဝင်ဘာလရွေးကောက်မှာအလားတူသတင်းစကားပါခဲ့ပြီးတော့နိုဝင်ဘာသမ္မတရွေးကောက်မှာဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုအနိုင်ယူနိုင်အောင်ပါတီဝင်တွေအတူလက်တွဲလှုပ်ဆောင်ကြဖို့လဲတိုက်တွန်းခဲ့တာပါဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုဗာမော့ပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါစ်ကပုတ်ကာတီကနဲ့အနိုင်ရရှိသွားပါတယ်ယူရိုနိုင်ငံမြောက်ပိုင်းမှာဆွေးရောက်စစ်သွေးကြွအစ်ဖွဲ့ကကတ်ပတ်မာကတပ်ဖွဲ့စကန်ကူကိုတိုက်ခတ်ရမှာ US Navy Sea American ရေတပ်ထူးတပ်ဖွဲ့ဝင်တူအင်္ဂါနေ့ကချဆုံးသွားပါတယ်ပတ်မာကတပ်ဖွဲ့တွေတိုက်ခတ်ခံရခြင်းမှာစရုတ်တမြောက်ချားစကီတင်ဟာမော်စူးမြို့မြောက်ပိုင်းကပတ်မာကတပ်ဖွဲ့တွေကိုစီးရဲအခြေအနေနေနဲ့အကူအညီတွေပေးနေတာဖြစ်တဲ့အကြောင်း American Pentagon စစ်ဌာနချုပ်ကပြောဆိုခဲ့ပါတယ်စီးရဲနိုင်ငံမှာပြစ်ပြက်သွားတဲ့ပြစ်ခတ်ရစဲသဘောတူညီချက်ပြန်လည်ရရှိနိုင်မယ့်အစီအစဉ်တစ်ရပ်ကိုအပြည့်အစုံရေးဆွဲနိုင်မှု American Russia နဲ့ကုလသမဂ္ဂတို့ကဦးဆောင်တဲ့ဖွဲ့တွေကကြိုးစားနေပါတယ်။ Syria ဆွေးနွေးတိုက်ခိုက်လက်နက်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အတွက်လည်း IS သွေးကြွတွေတိုက်ဖြတ်ရေးထိခိုက်မဲ့အခြေအနေတွေကြုံနေရပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Nick Ivanov ဖြစ်ပါတယ်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ခွဲနဲ့ 9:00 ထိ line to meter 16 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ဒေါ်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်တစ်နေ့ကြမှာပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.